၊ရခိုင်ပြည်နယ်မြောင်းမြို့နယ်ဘောင်းတို့ကြီးရွာတွင်မှမြန်မာနစံပြည်နယ်ညာပိုင်းကပစ်ခတ်မှုတွေကြောင့်ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုရွာလုံးကျွတ်နီးပါးစစ်ဘေးတိမ်းရှောင်နေရပါတယ်။ဒီပစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမဟုတ်ဘဲမြန်မာစစ်တပ်ဘက်ကပစ်ခတ်တာလို့ဒေသခံတွေနဲ့ရခိုင်တပ်မတော်အေဘက်ကပြောပေမဲ့မြန်မာတပ်တော်ဘက်ကတာဝန်ရှိသူတွေကတော့အေးနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒီလိုမြန်မာပိုင်းသတင်းတော်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနှစ်သိကူနှစ်ဆန်းတရက်နေ့မင်းညကမြောက်ဦးမြို့နယ်ဘောင်းတို့ကျေးရွာမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာပြီးရှိခဲ့ပြီးကျေးရွာကလူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘောင်းတို့ရွာကလူကပြောပါတယ်
။အဲဒီကျေးရွာမှာလက်နက်ကြီးကြားပြီးတော့လက်နက်ကြီးအစထိမှန်ပြီးတော့မြောက်သမင်းနဲ့တရက်ပဲသမင်းက၁၄နှစ်လောက်ရှိနေသူအဖေမြောက်ကဒဏ်ရာပြင်ထန်ရတာပေါ့။အဲ့တော့မြောက်ဦးရှိအောင်မှာနှစ်ရက်လုံးပဲဒီကလူတွေကလမ်းချောက်ပြီးတော့ပြေးကြတာလေ။သူတို့တို့ကလည်းယောက်တူအဲ့လိုသွားပြီးတော့သူတို့ပြင်နေတာတော့ပြေးလိုက်ရဲ။မနေ့ကတည်းကမနေ့နေ့စဉ်တော့ကစားပြီးတော့မနေ့မနေ့နိုင်တော့ဒီအပြန်အလှန်ဖြစ်တယ်တော့ဘာမှမရှိဘူး
။တန်တကြီးကြီးဖြစ်မှန်ခဲ့တဲ့ဘောင်းတို့ရွာသားဦးမောင်ဆုံးအင်းနဲ့အသက်14နှစ်အရွယ်သမီးဖြစ်သူမထေသေးအောင်တို့ကတော့အခုမြောက်ဦးစေးရုံမှာစေဝါကူတာခံနေရပါတယ်။ဒီပြေးကမှုတွေကြောင့်ပဲဘောင်းတို့ရွာကရွာသူရွာသားတွေရွာလုံးကျွတ်နေပါမြောက်ဦးမြို့ပေါ်ကိုဆက်ပြေးတိမ်းရှောင်နေရတယ်လို့မြောက်ဦးမြို့ရေးပေါ်ကူညီရေးဖွဲ့ဝင်ကိုသွန်းနေဝင်းကပြောပါတယ်
။နှစ်ဖက်တစ်ပွဲပါမှာဖြစ်တာမဟုတ်ဘူး။ဘောင်းတို့ရွာကအကုန်ဆက်ပြေးလာရတဲ့အခြေအနေရှိပါတယ်။အခုအောင်မင်္ဂလာမြို့ပြည့်ဆိုတဲ့ရပ်ကွက်တစ်ခုရှိတယ်။မြို့ပြည့်ရပ်ကွက်ရည်ဒီစားတဲ့ဒိုင်းဆိုပြီးတော့အဲ့ဒီမှာလူဦးရေ300လောက်ဖြစ်နေတယ်။ဒီနားစစ်တပ်ကလမ်းကိုလည်းပိတ်ထားတယ်။လမ်းပိတ်ထားတော့မြေကျောင်းနဲ့ဆက်လေတွေနဲ့လာရလို့ရှိတယ်
။ဒီပြည်ကမှုမှာတပ်မတော်ဘက်ကတစ်ဖက်ကပြစ်ခတ်တယ်လို့ရွာသားတွေကပြောနေပေမဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကတော့တခိုက်တပ်တော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေထိခိုက်မှုမရှိဘူးလို့ခုလူပြောပါတယ်
။ဒါတော့ပြစ်ခတ်မှုအနေပါပါပဲဖြစ်လာပါဘူး။ဒါတော့ကျွန်တော်တို့ဒီရဟူးဘောင်းကနာမှာတော့ဆိုင်ရင်ဌာနချုပ်ရှိတာပေါ့။ဆိုင်ရင်ဌာနချုပ်ကိုအေအေကောင်းရမ်းနေအဖွဲ့ရပေါ့။လာပြီးတော့မှဆက်ဌာနချုပ်ကိုလာဖြစ်တာကိုပြေးပြန်ပြေးရပေါ့။ကျွန်တော်တို့ကလည်းပြန်ပြစ်ခတ်မှုပါမယ်။ဒီလောက်ပါပဲ။စကားလေးပြစ်ခတ်ရှိမှရှိပါအောင်။
ဒီခိုက်တပ်တော်အေအေကတော့မနေ့ကဘောင်းတို့ရွာမှာတိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မဖြစ်ဘူးမဖြစ်ဘူးဘာတိုက်ပွဲမှလည်းအဲ့ဒီမှာမဖြစ်ဘူးကျွန်တော်တို့လူတွေလည်းဘယ်သူမှလည်းတွားပြီးတော့မဖြစ်ဘူးအဲ့ဒီနေရာမျိုးမှာအဲ့တော့ကသူတို့တိုက်ရင်တန်းခုရဲ့ကြားနေရတက်တက်သူတို့ကနေပြီးတော့အရာသားတွေကိုအေအေမြင်ပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်။ခိုင်ကလို့ရှိရင်အကောင်လုံးအေအေလို့ပဲမြင်နေတာသူတို့ကဒီအရာသားရွာတွေကိုတမင်သာအကြောက်ကြရတဲ့နှမောကြောက်တော့ပဲသူတို့အဲ့လိုမျိုးလုပ်နေတာ
ပြီးကြတဲ့ဧပြီလ17ရက်နေ့ကလည်းဘောင်းတို့ရွာတွင်စိတ်ကခံရမှုကြောင့်ကြေးရွာသားတို့တည်ဆုံပြီးဂျန်တဲ့သူမှတာညာပြင်းထန်စွာရရှိခဲ့ပါတယ်။ဧပြီလ16ရက်နေ့ကြာသက်နေ့မှာလည်းမြောက်ဦးနဲ့မင်းပြားဆက်ပန်းမြောင်းရှီချောင်းဘက်မှာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။ဒီခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေသလိုတိုက်ပွဲတွင်အရသားတွေပေါ်မှာပြင်းမထားတိုက်ခိုက်မှုတွေပုံပုံများပြားလာနေပါတယ်။2018ခုနှစ်နိုဝင်ဘာလကုန်ကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်တပ်ဥယျာဉ်3000နီးပါးတိုးပွားလာနေပြီးအကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကလည်းကန့်သတ်မှုတွေရှိလာနေတာကြောင့်စားတော့နေထိုင်ရေးမှာခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ